မြန်မာနိုင်ငံနယ်စပ်ဒေသတွေမှာခြေစိုက်လှုပ်ရှားနေတဲ့ internet online ငွေကြေးလိမ်လည်တဲ့လုပ်ငန်းတွေမှာအလုပ်လုပ်ကင်နေတဲ့သူတပေါင်းကိုထိုင်းနိုင်ငံထံလွှဲပြောင်းပေးဖို့အစဉ်အသင့်ဖြစ်နေပြီလို့မြန်မာနယ်ကြားစောင့်တက် BGF ကပြောလိုက်ပါတယ်။မြန်မာနိုင်ငံနယ်စပ်ကကြားဖြန့်လို့ခေါ်တဲ့တရားမဝင် online ငွေလိမ်ကိန်းတွေကိုတရုတ်နိုင်ငံအပါအဝင်ဒေသတွင်းနိုင်ငံတွေကပူးပေါင်းနေနေမှုတွေအချိန်မြင့်လာနေချိန်မှာပဲစနေနေ့ကအခုလိုပြောလိုက်တာပါ။online ကနေငွေကြေးလိမ်လည်နေတဲ့ရာဇဝတ်ကိန်းတွေအားလုံးကိုထိန်းချုပ်ထားတဲ့နယ်မြေကနေဖယ်ရှားသွားမယ်လို့ကြေညာထားပြီးစတင်အကောင့်ထဲပေါ်နေတာဖြစ်ကြောင်းကရင်နယ်ကြားဆောင်တပ်ဖွဲ့ BGF ပြောခွင့်ရဗိုလ်မှူးနိုင်မောင်ဇော်ကိုကူကပြီးတော့ AFP သတင်းကဖော်ပြပါတယ်။ပြန်ပို့မဲ့လူတွေကိုစီးရင်ပြုစုထားပြီးတော့စုစုပေါင်းလူ1000လောက်ကိုနေ့စဉ်လူ900နှုန်းနဲ့ထိုင်းနိုင်ငံထံလွှဲပြောင်းပေးသွားဖို့ပြင်ဆင်နေတယ်လို့လည်းပြောပါတယ်။ကင်းပြည်နယ်မြဝတီခရိုင်မှာရှိတဲ့ရွှေကုတ်ကိုအခြေဆိုင်အွန်လိုင်းရာဇဝတ်ဂိုင်းတွေမှာလုံနေတဲ့သူတွေက61ယောက်ကိုမြဝတီတရားကနေတဆင့်ထိုင်းနိုင်ငံဘက်ကိုလွှဲပြောင်းပေးခဲ့ပြီးဖြစ်တယ်လို့လည်း BGF ပြောခွင့်ရဗိုလ်မှူးနိုင်မောင်ဇော်ကပြောပါရယ်။ထိုင်းဘက်ကလည်းတက်ခရိုင်နယ်စပ်လုံခြုံရေးတာဝန်ယူထားတဲ့ထိုင်းစစ်တပ်ရဲ့လုပ်ငန်းဖော်ဆောင်မှုအဖွဲ့က PDF တပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေပြီးတော့နောက်ထပ်9000လောက်လက်ခံသွားဖို့ပြင်ဆင်နေတယ်လို့ထိုင်းသတင်းမီဒီယာတွေကဖော်ပြပါရယ်ခင်ဗျာ။